ရခိုင်ပြည်နယ်ဘူးစည်းတော်မြို့နယ်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ဘက်ကနေလုံခြုံရေးအရစစ်ဆေးမေးမြန်းစရာရှိတာကြောင့်ဖမ်းဆီးထိန်းသိမ်းထားတယ်လို့ AA ရခိုင်လက်နက်ကိုင်တပ်ပြောခွင့်ရခိုင်ဒုခကပြောပါတယ်။အခုလိုမျိုး NLD ဥက္ကဋ္ဌဦးရဲသိန်းအဖမ်းခံရတာနဲ့ပတ်သက်ပြီးတိုက်ပွဲနဲ့မသက်ဆိုင်တဲ့သူတွေကိုဖမ်းဆီးထိန်းသိမ်းတာတွေကိုလက်နက်ကိုင်တပ်ဖွဲ့တွေအားလုံးရှောင်ရှားကြဖို့ကိုလည်း NLD ပြောခွင့်ရဒေါက်တာမြင့်မြတ်ကပြောပါတယ်။တရင်အပြည့်အစုံကိုတော့ VOA သတင်းတော်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်ဝန်ဘူးတီတော်မျိုးနယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌကိုပြီးခဲ့တဲ့ဒီဇင်ဘာလ17ရက်နေ့မှာရခိုင်လက်နက်ကိုင်အဖွဲ့ကလုံခြုံရေးအစီအစဉ်မင်းမင်းစရာရှိတာကြောင့်ဖန်စီထိန်းသိမ်းထားပါတယ်။အခုလိုပါတီဝင်တွေကိုဖန်စီထိန်းသိမ်းထားတာဟာပြည်သူလူထုကြားမှာအကြောက်တရားဖြစ်ပေါ်အောင်ဆောင်ရွက်လိုက်တာဖြစ်တယ်လို့ NLD ပြောခွင့်ရဒေါက်တာမျိုးညွန်းကပြောပါတယ
်။ဘူးတီတော်မျိုးနယ် NLD ဥက္ကဋ္ဌဟာသူကတတ်ချက်ကြီးကမှ competent ပေါ့။သူကနိုင်ငံသားတူရဲ့လုပ်ငန်းတွေတော့လွတ်လပ်တဲ့ငြိမ်းချမ်းတဲ့လုပ်ငန်းကြီးတောင်းရနေတာပါ။အဲ့လိုပုံပုံမျိုးကိုထိန်းသိမ်းထားခြင်းဟာတော့ပြည်သူလူထုအတွင်းမှာအကျောင်းတရားဖြစ်ပေါ်အောင်တောင်းရလိုက်လို့ဖြစ်ပါတယ်။အကျောင်းတရားနေပြီးတော့အမုန်းတရားတွေဖြစ်လာတာကျွန်တော်ဆိုရင်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီတပ်ပွဲနဲ့မဆက်ဆိုင်ပုံပုံများကိုဖန်ပြီးထိန်းသိမ်းထားခြင်းတွေဒီလက်နက်ကိုင်တပ်ပွဲအားလုံးကရှောင်ရှားကြဖို့ကျွန်တော်တိုက်တွန်းနေပါတယ်။ကျွန်တော်တို့ဖတ်ချက်ဖတ်ဝင်များအနေနဲ့ကလည်းကျွန်တော်တို့ဖတ်ချက်အနေနဲ့တော့ထူးခြားတဲ့လုံခြုံရေးအစီအမံတွေပါလေလုပ်ပြနိုင်တဲ့အချိန်မှရှိပါဘူးအဲ့တော့မိမိတို့ရဲ့လုံခြုံရေးအရာနိုင်ငံရေးသတိဖြင့်ကသွားလာလို့ရှာဖို့ကျွန်တော်တိုက်တွန်းပါတယ
်ဦးရဲသိန်းဖန်စီချင်းသိန်းခိုင်တာတဲ့နဲ့ပတ်သက်လို့လိုအပ်တာတွေကိုလှုပ်ဆောင်တော့မှာဖြစ်တယ်လို့သူကဆက်ပြောပါတယ
်ဒါကျွန်တော်တို့ကတော့ဒီ CC အစီအဝေးမှာညာတင်ပြပြီးတော့လိုအပ်ရင်တော့ကျွန်တော်တို့သုံးပြရစင်ညာချက်ထုတ်တာတဲ့ကျွန်တော်တို့ပါတီတွင်းညာချက်ထုတ်တာဒါတွေတော့ကျွန်တော်တို့လုပ်ပါတယ်ခင်ဗျာကိုယ်တော်ကတော့ဘာလုပ်မယ်လို့ကျွန်တော်ပြောလို့မရပါဘူ
း။ရခိုင်လက်နက်ကိုင်အေကျော်ခွန်ရခိုင်ဒုက္ခကတော့သူ့ကိုစစ်ဆေးစရာရှိတာကြောင့်ထိမ့်သိမ်းထားရတာဖြစ်တယ်လို့ပြောပါတယ်
။ဘူတီတော် NLD ဥက္ကဋ္ဌကိုတော့ကျွန်တော်တို့အဲ့ဒီမှာဒီဟိုကြောင့်နော်ဒီစစ်ဆေးစရာတွေရှိတဲ့အတွက်ကြောင့်မလို့ခေါ်ယူထိမ့်သိမ်းထားတာရှိတယ်ဗျ။ဘူးစီတော့ဒီတော့ပဲပြောလို့ရမယ်ဗျ။
ရခိုင်ပြည်နယ်မှာတိုက်ပွဲတွေလည်းကျင်းပနေသလိုအခုလိုပါတီဥက္ကဋ္ဌဖန်ဆီးနေတာကြောင့်စိုးရိမ်မိတယ်လို့လည်းစစ်တွေမျိုးနဲ့ NLD ဥက္ကဋ္ဌဦးစံရှိကျော်ကပြောပါတယ်။
ကျွန်တော်ကတော့ပုဂ္ဂိုလ်ရေးခင်မယ်နဲ့ပုဂ္ဂိုလ်ရလေးဖြစ်တယ်ဒီသင်ကတော့အန်တရီကဘုဒ္ဓတော်မြို့မှာတက်ကြွရေးပြလုံးချနေတဲ့ဥပဒေလူရေးရလေးဖြစ်တယ်။ကိုအရေးရင်ကလည်းတကူတော်ဆန္ဒပြတာလည်းလုပ်ခဲ့တယ်ဒီမိုကရေစီနဲ့ကိုသူမျိုးအတွက်လို့ဘယ်သူဆန္ဒပြလုံးချနေလူတွေရောတောင်းဆုံးသွားတယ်ဆိုတော့ညီမတော့အန်အော်တုံလုံးသွားတယ်။အခုကအသေးသေးတော့ကျေရဖန်သွားလေအသက်ခံရလားအဲ့ဒါလေအသေးစိတ်မသိတော့ဟိုပြည်သားစုနဲ့ခက်တူဟိုဝန်နေတုံလုံးမိပါရဲ့အဲ့ဒ
ါပြည်ထောင်လာကလည်းပလောဝမြို့နယ်ကိုစားပြော NLD ပါတီကမြို့သားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်ကိုလည်းရခိုင်နဲ့နိုင်ငံအဖွဲ့ကဖန်စီချင်းတင်ထားတာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းမှာအစိုးရစစ်တပ်နဲ့ရခိုင်နဲ့နိုင်ငံအဖွဲ့တို့တိုက်ပွဲတွေကျင်းပနေသလိုတိုက်ပွဲကာလအတွင်းရပ်သားတွေကိုတပ်မတော်ဖက်ကလည်းတန်တရားနဲ့ဖန်စီစစ်ဆေးတာတွေရှိသလိုတခိုင်လက်နက်ကင်အဲဆက်ကလည်းစစ်ဆေးဆိုင်ရာတာဝန်ရှိသူတွေ၊ဌာနဆိုင်ရာတာဝန်ရှိသူတွေနဲ့သက်တော်မှတူဦးကလည်းဆန်းစီစစ်ဆေးနေတာဖြစ်ပါတယ်